Facebook သုံးစွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုအကာအကွယ်ပေးဖို့တာဝန်ပြက်ကွက်မှုနဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီရဲ့အကြီးအကဲဖြစ်တဲ့ Mark Zuckerberg American ထက်လွတ်တော်မှာတောင်းပန်လိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်ပြည်ခွက်ပခအတွင်းမှာ Facebook ကိုအသုံးပြုပြီးတော့မုန်းပွားစေတဲ့ရေးသားလှုံ့ဆော်မှုတွေနဲ့ပတ်သက်လို့အချိန်မီကာဝယ်တားဆီးမှုတွေဘာကြောင့်မလုပ်ခဲ့တယ်လဲဆိုတာကိုလည်းလွတ်တော်အမတ်တွေကမေးမြန်းရမှာသူကဘလို့အရေးယူဆောင်ရွက်နေတယ်လဲဆိုတာကိုရှင်းပြခဲ့ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ကိုကြောင်လင်းကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
အမေရိကပြစ်လုခဲ့တဲ့အမေရိကန်ထက်လွတ်တော်ကြားနာစစ်ဆေးမှုကတော့ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်ပြည်သူတန်း80ကျော်ရဲ့ကိုယ်ရေးအချက်လက်တွေကို Facebook ကတစင်ရယူပြီးတော့လက်ရှိသမ္မတထရမ့်အနိုင်ရာရေးလှုပ်ဆောင်ခဲ့တယ်ဒီကိစ္စမှာရုရှားနိုင်ငံကပါဝင်ပတ်သက်မှုတွေရှိခဲ့တယ်ဆိုတော့ဆွတ်စွဲချက်တွေပေါ်မှာအဓိကထားပြီးတော့အထက်လွတ်တော်အမတ်တွေက Facebook ကုမ္ပဏီရဲ့ Mark Zuckerberg ကိုမေးမြန်းစစ်ဆေးခဲ့ကြတာပါကြားနာစစ်ဆေးမှုရဲ့အစမှာပဲ Mark Zuckerberg ကသူ့ကုမ္ပဏီရဲ့အားနည်းချက်တွေကြောင့်
We didn't take a broad enough view of our responsibility, and that was a big mistake.
အခု Facebook နဲ့ပတ်သက်ပြီးတော့ဖြစ်ခဲ့တာတွေဟာကျွန်တော်မှတာဝန်ရှိပါတယ်။
Vermont ပြည်နယ် Democrat Party ထက်လွတ်တော်မှ Patrick Leahy ကဝိညာပရိပခမှာ Facebook ကုမ္ပဏီဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ်။
Six months ago I asked your general counsel about Facebook's role as a breeding ground for hate speech against Rohingya refugees.
ရိုညာအရေးမှာအမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေကို Facebook ဘက်ကအကာအကွယ်မပေးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လွတ်တော်ရဲ့ဥပဒေကြံပေးအဖွဲ့ကိုပြီးခဲ့တဲ့ 6 လကကျွန်တော်မေးခဲ့ပါသေးတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook ကိုကုလသမဂ္ဂကစုံစမ်းစစ်ဆေးသူတွေကလည်းမကြခင်တုန်းကအပြစ်တင်ထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်စေအောင်လှုံ့ဆော်တဲ့ရေးသားပြောဆိုမှုတွေကို Facebook ထဲမှာအကြိမ်ကြိမ်လှုပ်လာနေခဲ့တာကိုဖယ်ရှားပေးဖို့မြန်မာရက်ဖက်ဖွဲ့စည်းတွေကအသိပေးတော့မှာပဲ Facebook ဘက်ကလုတ်ခဲ့တယ်။ ဒီ ကိစ္စ မှာ ဘာ ကြောင့် 24 နာရီတွင်ဖယ်ရှားမှုတွေကိုမလုပ်နိုင်ခဲ့တာလဲလို့လွှတ်တော်မှလေးဟီကမေးခဲ့တာပါ Mark Zuckerberg ကတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့လက်ရှိသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပါတယ်
Yes we're working on this and there are three specific things that we're doing one is we're hiring dozens of more Burmese language content reviewers
okay အဲ့ဒီကိစ္စတွေကိုကျွန်တော်တို့ဆောင်ရွက်နေပါတယ် အဓိက လုပ်နေတဲ့အချက်သုံးခုကတော့မြန်မာစကားတတ်တဲ့လူတွေကိုဒါဇင်နဲ့ချီးပြီးတော့အလုပ်ကိုခန့်ထားပါတယ် သူတို့က Facebook မှာရေးသားပြောဆိုနေတာတွေကိုစောင့်ကြည့်လေ့လာသုံးသပ်နေဖို့ပါအမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကတက်ဆိုင်ရာနိုင်ငံကဘာသာစကားကျွမ်းကျင်သူတွေရဲ့အကူအညီမပါရင်လောက်ရကန်ရတာအမတန်ခက်ခဲပါတယ်
Second is we're working with civil society in Myanmar to identify
နောက်တစ်ချက်ကမြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့အတူပူးပေါင်းလှုပ်ဆောင်နေကြတဲ့ကိစ္စပါ ဘယ်ဟာတွေကအမုန်းပွားစေတဲ့ရေးသားချက်တွေလဲဆိုတာကိုရှာဖွေဖော်ထုတ်ပြီးတော့ရေးသားပြောဆိုသူတွေရဲ့ Facebook အကောင့်တွေကိုကျွန်တော်တို့ပိတ်ဆို့နိုင်မှုပါနောက်တစ်ချက်ကတော့မြန်မာနိုင်ငံနဲ့အဆက်တဲ့ Facebook ပုံစံကိုကျွန်တော်တို့တိစောက်နေတဲ့အချက်ပါပဲဒီလိုလှုပ်ခြင်းအပြင်အမုန်းပွားစေတဲ့လုပ်ရက်တွေကိုအနာဂတ်မှာကြိုတင်းပြီးတော့ကာကွယ်နိုင်ပါလိမ့်မယ်ရိုညာပြည်ပကအတွင်းအမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကိုမြန်မာရက်ဖက်ဖွဲ့စည်းတွေကစတင်သတိထားမိခဲ့ကြပြီးတော့ဒီလုပ်ရက်တွေကိုကာကွယ်တားဆီးဖို့ Facebook ကုမ္ပဏီကိုအကြောင်းကြားခဲ့ပြီးတော့မှာပဲ Facebook ကရေးယူဆောင်ရွက်မှုတွေကိုလုပ်ခဲ့တာပါဒီကနေ့ကျင်းပတဲ့လွှတ်တော်ကြားနာပွဲမှာမြန်မာပြည်ဆိုင်ရာ Facebook ကိစ္စတွေကိုသိနိုင်အောင်မြန်မာရက်ဖက်အဖွဲ့အစည်းတွေကအမေရိကန်ထက်လွှတ်တော်မှတ်တည်စီကိုတည်တင်တိလိုက်တဲ့အချက်လက်တွေကြိုတင်ပေးပို့ခဲ့တယ်လို့ Washington Post သတင်းစာမှာဖော်ပြထားပါတယ်သူတို့ရဲ့ပေးပို့ချက်တွေထဲမှာ Mark Zuckerberg ကိုမေးစေလိုတဲ့အချက်တွေကိုလည်းဖော်ပြထားပါတယ်အဲ့ဒီထဲမှာလူ့အဖွဲ့အစည်းရဲ့ဆန်ထားချက်တွေကို အထင်ရှားချိုးဖောက်ရရောက်တဲ့ဖော်ပြချက်တွေကိုချက်ချင်းဖယ်ရှားနိုင်မှု Facebook ကုမ္ပဏီအနေနဲ့ဘယ်လိုထိရောက်ရောက်ရေးယူဆောင်ရွက်မှုတွေလုပ်နိုင်မလဲဖယ်ရှားမှုတွေကို 24 နာရီအတွင်းလုပ်နိုင်အောင် Facebook ဘက်ကဘယ်လိုအမှတ်ကံချက်မျိုးပေးနိုင်မလဲဆိုတာနဲ့ Facebook ကိုအလွဲသုံးစားလုပ်တဲ့သူတွေရဲ့အကောင့်တွေကိုဘယ်လိုပိတ်ဆို့နိုင်မလဲဆိုတဲ့အချက်တွေပါဝင်ပါတယ် VOA မြန်မာပိုင်းကို email ကနေတဆင့်ပေးပို့တဲ့ Facebook ပြောရေးဆိုခွင့်ရှိသူရဲ့စာထဲမှာလဲမြန်မာပြည်နဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီကဘာတွေလုပ်ဆောင်နေတယ်လဲဆိုတာကိုဖော်ပြထားပါတယ် အဲ့ဒီထဲမှာ Facebook အနေနဲ့မြန်မာအရက်ဖက်လူမှုဖွဲ့စည်းတွေနဲ့ဆက်ပြီးတော့လှုပ်ဆောင်မှုတွေရှိနေဖို့ပို့ပြီးတော့လိုအပ်နေတဲ့အကြောင်းမြန်မာပြည်က Facebook သုံးစွဲသူတွေအကြားအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့စုံစမ်းဖော်ထုတ်မှုတွေလုပ်သွားမယ်အချိန်လေးပို့သုံးပြီးတော့လဲလှုပ်ဆောင်နေကြတဲ့အကြောင်းရိုင်းစိုင်းနဲ့ပြောဆိုချက်တွေအမုန်းပွားစေမဲ့ကိစ္စတွေမှန်မှန်ကန်တဲ့အကြောင်းအရာတွေကိုရှာဖွေဖော်ထုတ်နိုင်မဲ့နှိပညာတွေကိုလည်းတိုးမြင့်ပြီးတော့လှုပ်ဆောင်နေတဲ့အကြောင်းနဲ့ မြန်မာနိုင်ငံမှာအသုံးပြုတဲ့ Facebook ကိုပို့ပြီးတော့လုံခြုံစိတ်ချမှုတွေရှိလာရအောင်ကြွမ်းကျင်သူတွေနဲ့လှုပ်ဆောင်နေကြတဲ့အကြောင်း
VOA ကိုသိပေးလာပါတယ်။ Facebook ကိုအသုံးပြုကြတဲ့သူတွေကကမ္ဘာမှာလစဉ်1ဘီလီယံကျော်ကျော်ရှိနေပါတယ်။နေ့စဉ်သုံးဆွဲနေကြတဲ့သူတွေက 1.4 ဘီလီယံရှိပါတယ်။ဒီထဲမှာတရုတ်နိုင်ငံမပါပါဘူး။မြန်မာနိုင်ငံက Facebook သုံးဆွဲသူတွေရဲ့38ရာခိုင်နှုန်းဟာသတင်းတွေကို Facebook ကနေတဆင့်ရယူနေကြတာပါ။ CBS သတင်းဌာနရဲ့ဖော်ပြချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးဆွဲသူက2တန်းလောက်ရှိကြရာကအခုလောဆယ်မှာတော့တန်းပေါင်း30ကျော်သုံးဆွဲနေကြတယ်လို့ဆိုပါတယ်။ Facebook ကြီးကဲ Mark Zuckerberg ကို American Outlook တော်မှာကြားနာစစ်ဆေးမှုတွေဒီကနေ့ထပ်ပြီးတော့လုပ်ဖို့ရှိနေပါသေးတယ်။
ဒါကတော့ကိုကျော်အောင်လွင်ရဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်။